ကိုဗစ် -19 ကူးစက်မှုမြင့်မားနေတဲ့ရန်ကုန်တိုင်းအတွင်းအသွားအလာကန့်သတ်မှုရှိနေသလိုစီးပွားရေးလုပ်ငန်းအတော်များများပုံမှန်ပြန်ပြီးမလည်ပတ်နိုင်သေးတဲ့အတွက်တာမန်လက်လုပ်လက်စားပြည်သူတွေအကြက်တဲနဲ့ရင်ဆိုင်နေရတာကြောင့်ပရာဟိတအဖွဲ့တွေကကူညီထောက်ပံ့နေရတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညောင်ဝင်းအောင်ပါပြီးခဲ့တဲ့သတင်းတပုတ်ကိုပြန်ကြည့်ရင်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုကနေ့စဉ်လိုလိုတစ်ထောင်ကျော်အထက်မှာရှိပြီးအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်။ဒီဝါရီနဲ့ပတ်နေရအောင်လို့စေယုံအလုံးုံတချို့ကိုအစိုးရကပြန်ဖွင့်ဝင့်ပေးခဲ့ပေမဲ့ဆောက်လုပ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းအများစုကတော့ရပ်ဆိုင်းနေရဆဲဖြစ်ပါတယ်။ဒီလိုလုပ်ငန်းတွေရပ်ဆိုင်းထားရလို့မိသားစုနေစဉ်စားရည်တောင်ရည်အခက်ကြုံလာရတာကြောင့်ဒီကာယောဂါဆိုကြီးအမြန်ပြီးဆုံးဖို့ဆူတောင်းနေရတယ်လို့ရန်ကုန်မြို့ဆောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကအလို့သမဒေါ်အေးအောင်ကပြောပါတယ်
။မတော်ရတော့ဒီဥစ္စာကိုအမြန်ဆုံးပြီးပါစေလို့ပဲဆုတောင်းတာပေါ့နော်ဒီကလေးငယ်လေးတွေလည်းရှိတဲ့အခါကျတော့စားရတောင်းနေထိုင်ဒုက္ခရောက်နေတဲ့အတွက်မို့လို့ဒီလော်ဒောင်းလည်းမြန်မြန်ပြီးပါစေဒီအလုပ်ကလေးလည်းအမြန်ဆုံးပြည့်ပါစေလို့ပဲဒီလိုပဲနေ့စဉ်နေ့များဆုတောင်းနေရတာပဲ
ရန်ကုန်မြို့စင်ကြီးဘိုးမှန်နေတဲ့စင်ရင်သားမိသားစုတွေကတော့ငကူကမှတနည်းလို့ပြင်နေစားအချိန်ကနေကိုဗစ်ကြောင့်အလို့လက်မဲ့အဖြစ်ကိုရောက်သွားကြပြီးတချို့ဆိုရင်ကိုကိုကိုစီချောင်းကြံသွားကြသူတွေတောင်ရှိလာပါတယ်သုံးလသားအရွယ်ကလေးတူရှိတဲ့မိခင်မခိုင်တဲ့စဉ်မိကတော့ဆောက်လို့ရလို့သားဖြစ်ခဲ့တဲ့သူ့ခင်မွန်ဖြစ်သူကိုစင်နိုင်ထွန်းဟာအလုပ်လက်နဲ့ဖြစ်ပြီးကြံရမရတဲ့အဆုံးအောက်တိုဘာလဆန်းပိုင်းမှာအဆုံးစီရင်သွားတယ်လို့ပြောပါတယ
်။စင်လည်းထမင်းမင်းဆီရပါဦးလေ။ခလေးလည်းအရင်တည်းပဲပြန်လည်းတက်ဆီရမှာပဲ။ကုံမုတ်တွေပါလဲဆက်ခေခေမဖြစ်အောင်လို့ငါသိရင်သိပါစေ။လို့လုပ်ကြည့်ပါဦ
း။ဟိုလော်ဒောင်းနေစမ်းစားကြလို့ဇေယျအဲ့လိုတိမ်ပြောအလုတ်ကမသွားတော့အလုတ်မသွားတော့ပဲနဲ့ဒီဒီနေ့အဝေးကြီးတူမသွားတော့ဒီရောက်ပတ်ထဲမှာပဲလောက်ပါသေးတယ်အဲ့တော့ဒီဘက်ကဘာလော်ဒောင်းချပိုက်တော့အုတ်သားတဲကားတွေပဲဝင်လို့မရတော့ခွန်ညာဆိုတော့အဲ့မှာလုံငန်းလုံးဝပြတ်သွားတာလားအခုဒီကလေးလေးမှာအဲ့လိုမျိုးနုံမုတ်တွေသေးရဆက်လို့အပ်တဲ့အချိန်မျိုးတွေပဲအဲ့လိုဖြစ်လာတာကြတော့အဲ့လိုမျိုးလောက်သွားလားညီမတွေးတာပေါ့နော်အဲ့ဒါတော်တော်ညီမအတိကြတော့မသိဘူးပေါ့နော်
ဒီလိုအကြက်တဲရင်ဆိုင်နေရသူတွေစာနယ်ရိက္ခာအကူအညီရအောင်လို့ပြည်သူ့မှပြည်သူတို့လှူဒန်းခြင်းအစီအစဉ်နဲ့ကူညီဆောင်ရွက်နေသူကတော့ကောင်းလကုံမြို့နယ်ကရန်ကုန်တိုင်းဒေသကြီးစွတ်တော်ကိုလည်းဦးညီညီဖြစ်ပါတယ်
။ဒီပိုင်းတွင်းမှာဖုန်းခေါ်ဆိုမှုပေါင်းကတော့တရက်ကိုပဲကျွန်တော်မရှိဘူးဆိုရင်ကျွန်တော်တို့ကောပေါင်း150နဲ့200ရာမှရှိပါတယ်ကွာ။ဒါဆိုတော့ကျွန်တော်မြောက်ဝေပေးခြင်းဆိုင်ရာမှာလည်းပဲကျွန်တော်4500အင်းတော်စု4500ဝန်းကျင်တော့ကျွန်တော်တို့မြောက်ဝေပေးနိုင်ခဲ့ပါပြီကွာ။
ဒီလိုလှူဒါန်းမှုတွေရှိလာတာကြောင့်နေစဉ်ဘဝအခက်ကြုံနေရတဲ့အခြားသူတွေလည်းသူ့ခင်မွန်းတယ်လို့အဖြစ်ဆိုးမျိုးနဲ့မကြုံပါစေနဲ့လို့မတ်ခိုင်တဲ့စဉ်မျိုးကဆန္ဒပြုပါလေ
။ဒါကဒီလိုမျိုးအဖွဲ့အစည်းတွေရှိရယ်ကိုယ်ဒုက္ခမရောက်ဘူး။ဒါပေမဲ့ရေရှည်တက်လို့ရှိကြသူမျိုးမစင်စားပဲနဲ့အဲ့လိုမျိုးမလုပ်သေးသေးဘူးပေါ့နော်ကို။ဒီအခိုက်အတန့်တွေကတော့အခိုက်အတန့်တွေခဏမှတော့လူတိုင်းကဒုက္ခတွေခံနေရတာပါ။အဲ့ဒီအတွက်ကြောင့်မို့အဲ့လိုမျိုးတွေတော့မလုပ်သေးချင်ပါဘူး။
ကမ္ဘာအခြားနိုင်ငံတွေမှာလိုပဲကိုဗစ်ကူးစက်မှုအရှင်ကရပ်သွားအောင်မှမဟုတ်တာကြောင့်စားတောက်ရေးအခက်ကြုံနေရသူတွေကိုတတ်နိုင်သမျှအကူအညီတွေဆက်ပေးသွားမယ်လို့သုတော်ကူစလဲဦးညီညီကပြောပါတယ
်ကိုဗစ်ကာလပြီးတဲ့အခါမှာလည်းကျွန်တော်တို့ရဲ့အခြေခံပြည်သူတွေကရိုင်းနေနေနဲ့ပြန်ထားမယ့်အခြေအနေတွေရှိတယ်အဲ့လိုအခြေအနေမျိုးတွေကိုလည်းဆက်လက်ပြီးတော့ကျွန်တော်တို့တတ်နိုင်တော့ကျွန်တော်တို့ဒီတက်မှတ်သွားအောင်လို့ပံ့ပိုးစားရေးခါတွေပံ့ပိုးသွားဖို့တွေကိုလည်းပြည်သူသားအဓိကအစီအစဉ်အနေနဲ့ရှိနေပါတယ်ဗ
ျပြည်သူသားအဓိကပရဟိတအဖွဲ့ကလည်းခက်ခဲနေသူတွေလက်ထဲစာနာရိက္ခာတွေဒိုက်လံဝေငှပေးနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကြောင့်ဆိုးရိမ်မှုရှိနေဆဲဖြစ်ပြီးအသွားအလာကန့်သတ်မှုတွေရှိနေသေးပေမဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကတော့ရက်မရွှေ့ဆိုင်ပဲကျင်းပသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ။